Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇွန်လ10ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမအမြသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။ကနေဒါမှာလုတ်တဲ့ G7 ထိပ်သီးဆွေးနွေးပွဲရဲ့ပူးရဲကြေညာချက်ကိုအမေရိကန်တို့လက်မှတ်မထိုးဖို့သမ္မတထရန့်ကညွှန်ကြားခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်စင်ကာပူကိုရောက်နေပါပြီ။သမ္မတဒေါ်နယ်ထရန့်ကတော့မကြခင်မှာပဲရောက်လာဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိပ်တန်းရောက်တဲ့နေ့ကိုတော့ကုသားညုံဦးနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြမပြည်ရင်းကအရက်ဖက်ဖွဲ့စည်းတွေနဲ့ Facebook တာဝန်ရှိသူတွေရန်ကုန်မြို့မှာတွေ့ဆုံခဲ့တာမှာ Facebook လူမှုကွန်ရက်သုံးပြီးအမုန်းတရားဖြန့်ချီတာတွေကိုစနစ်တကျကင်တွယ်ဖြေရှင်းပေးဖို့အတွက်မြမရက်ဖက်ဖွဲ့စည်းတွေကတောင်းဆိုလိုက်ပါတယ်
Facebook မှာ hate speech ကြမ်းတဲ့တဲ့ပြီးတော့ဒီအောင်တူပြောက် report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာဆန်ဆန်နဲ့ဒီကြည့်ကြကြဖြစ်နိုင်အောင်တော့သူတို့ access system တစ်ခုပေါ့နော်ဟိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့သူတို့ပြန်ပြောခဲ့တာရှိပါတယ်
တွေ့ဆုံပွဲတက်ရောက်ခဲ့တဲ့မဝေဖြိုးမြင့်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူအိန္ဒိယနိုင်ငံတဝမ်းရောက်ရှိနေတဲ့ Rohingya Muslim တွေကိုပြန်ပို့ဖို့အိန္ဒိယအစိုးရကစီစဉ်နေပြီးမြန်မာအစိုးရနဲ့လည်းဆွေးနွေးဖို့ရှိတဲ့အကြောင်း Bangladesh နိုင်ငံရဲ့မူရတိုက်ဖြတ်စစ်ဆင်ရေးမှာတည်ဆုံခဲ့ရသူတွေအရေးဆုံးဆန်းစစ်ဆေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင်။
ကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံ G7 အစည်းအဝေးမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ထွက်ခွာသွားပြီးနောက်ပိုင်းကနေဒါဝန်ကြီးချုပ်ရဲ့မှတ်ချက်ပြီးပြောဆိုချက်တွေအပေါ်အမေရိကန်သမ္မတကပြစ်တင်ဝေဖန်လိုက်ပြီးဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံကိုတက်ရောက်ချတဲ့ခေါင်းဆောင်9ဦးရဲ့ကြေညာချက်ကိုလက်မှတ်မထိုးဖို့သူ့ကိုယ်စားလှယ်တွေကိုညွှန်ကြားခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်သမနီးနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်တို့အခွန်တိုးကောက်မှုကစော်ကားမှုဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကမှတ်ချက်ပေးပြောဆိုမှုကိုတော့ယုတ်တိမတန်နဲ့မယိုးသားဘူးဆိုပြီးအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားတုံ့ပြန်ပါတယ်။သတင်းစာရှင်းလင်းပွဲမှာဂျက်စတင်ရဲ့မမှန်မကန်ပြောဆိုချက်တွေနောက်ကနေဒါဘက်ကနေအမေရိကန်လယ်သမားတွေအလုပ်သမားတွေနဲ့ကုမ္ပဏီတွေအပေါ်အကြီးအကျယ်အခွန်ကောက်နေတာတွေကိုအခြေခံပြီးအမေရိကန်ကိုယ်စားလှယ်တွေကြီးညာချက်ကိုလက်မှတ်မထိုးဖို့ညွှန်ကြားခဲ့တဲ့အမေရိကန်ကိုကားတင်သွင်းမှုအပေါ်အခွန်ကောက်ယူမှုကိုလည်းသုံးသပ်နေတယ်လို့အမေရိကန်သမ္မတကတွစ်တာမှာရေးသားခဲ့တာပါဆက်မှုထိပ်သီး9နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲမနေ့စနေနေ့ကအဆုံးသတ်ခဲ့တာမှာတော့ကနေဒါဝန်ကြီးချုပ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မပြေမလည်ဖြစ်နေတာတွေကိုအလျှော့မပေးခဲ့ပါဘူးအထူးသဖြင့်တော့ကနေဒါနဲ့ဥရောပသမ္မဂတို့အပေါ်ထိနာစေတဲ့တမနီနဲ့အလူမီနီယံအပေါ်အခွန်တိုးကောက်တဲ့ကိစ္စဖြစ်ပါတယ်။ကနေဒါအနေနဲ့လည်းဇူလိုင်လ၁ရက်နေ့အစောဆုံးထားပြီးအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာလက်တုံ့ပြန်အရေးယူဆောင်ရွက်မယ်လို့ကနေဒါဝန်ကြီးချုပ်ကပိတ်ပွဲမှာပြောဆိုသွားပါတယ်ရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူနိုင်ငံမှာလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာရှဒေသကိုထွက်ခွာသွားပြီဖြစ်ပါတယ်။ကနေဒါနိုင်ငံမှာလုပ်တဲ့ဒီဆက်မှုထိပ်သီးအစည်းအဝေးကနေပြီးတော့အာရှကိုမသွားခင် VOA ကမေးမြန်းရမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့အစည်းအဝေးအတွက်သူ့မှာယုံကြည်မှုပြည့်ဝရှိထားတယ်လို့သမ္မတထရန့်ကဖြေဆိုပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်အနေနဲ့လည်းသူ့လူထုအတွက်ကြီးကြီးမားမားတစ်ခုခုလှုပ်ပေးလိုတယ်လို့သမ္မတထရန့်ကသူ့ရဲ့အမြင်ကိုပြောသလိုဒီတစ်ခါအမေရိကန်နဲ့တနမန်ဆက်ဆံရေးဟာရတော့ရခဲတကယ့်အခွင့်အလမ်းကောင်းဖြစ်ပြီးတော့ဒီချီနေမျိုးနောက်ထပ်ဘယ်တော့မှရတော့မှာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရန့်ကသတိပေးပြောပါရယ်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးနဲ့တာဝန်ဖြစ်ဒုံးလက်နက်အစီအစဉ်တွေအားလုံးကိုဖျက်သိမ်းမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်စီကနေပြီးတော့ကြိုတင်ကတိကဝတ်ရထားတယ်လို့သမ္မတထရန့်နဲ့သူ့ရဲ့ဆွေးနွေးဖွဲ့ဝင်တွေကပြောထားပါရယ်ဒီလိုတိုးတက်မှုတွေကနေတဆင့်ညီညာရေးစာချုပ်တစ်ခုထွက်လာနိုင်ပြီးတော့နှစ်ပေါင်း80နီးပါးကြာကိုရီးယားကျွန်းဆွယ်ပေါ်ကစစ်မှတ်ကိုတရားဝင်အဆုံးသတ်နိုင်မှာလည်းဖြစ်ပါတယ်။စီးပွားရေးသမားတူဦးလုပ်ခဲ့မှုတွေအတွေ့အကြုံအခြေခံရမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့တွေ့ချင်းမှာအဖြေတစ်ခုခုရမရဆိုတာကိုသူသိနိုင်မှာပါလို့လည်းပြောပါတယ်။ရလက်ကောင်းမထွက်နိုင်ဘူးဆိုရင်တော့ဒီရလက်ကောင်းမထွက်နိုင်ဘူးဆိုတာကိုခံစားမိရင်တော့သူ့အတွက်ရောခင်မအတွက်ရပါသူ့အနေနဲ့အချင်းကုံမခံကျင်ဘူးလို့ပြောပါတယ်ဒါပေမဲ့လည်းနိုင်ငံတကာမျက်နှာစာမှာတွေ့ရနေတဲ့ခင်မနဲ့ပတ်သက်ပြီးတော့အချက်လက်တွေမပြည့်မစုံရှိတယ်ဆိုတာကိုတော့သမ္မတထရန့်ကဝန်ခံပြောပါတယ်ဘလို့ဝင်ဖြစ်စီသူတို့နှစ်ဦးစလုံးဟာ အပြုသဘောဆောင်တဲ့စိတ်ထားတွေနဲ့လုံလုံနေတာဖြစ်ပြီးတော့အားလုံးပြင်းပြင်းစင်စင်ရှိထားတယ်လို့လည်းသမ္မတ Trump ကဒီအာရှခီးမထွက်ခင်လေးသတင်းတော့တွေကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်မှတ်တမ်းတွေနဲ့ပတ်သက်လို့ပြောဆိုဖို့ရှိမှရှိ VOE ကမေးမြန်းခဲ့ရမှာတော့ကိစ္စရဲ့အားလုံးကိုသူ့အနေနဲ့ဆွေးနွေးတော့မှာဖြစ်တယ်လို့သမ္မတ Trump ကဖြေကြားသွားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲတက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဒီကနေ့တနင်္ဂနွေနေ့မှာစင်ကာပူကိုရောက်ရှိနေပါပြီ။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်တို့လည်းမကြာခင်ကပဲစင်ကာပူသမ္မတနန်းတော်အစ္စတနာပဲလစ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့နေ့ခင်းပိုင်းတရုတ်လေယာဉ်နဲ့စင်ကာပူနိုင်ငံချန်ဂီလေစိတ်ကိုဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဗီယန်ဘာလာခရစ်နန်ကလေစိတ်မှာကြိုဆိုခဲ့ပါတယ်။လေစိတ်ကနေစိန့်ရီဂျစ်ဟိုတယ်ကိုအသွားမှာတော့ဘေးမှာအဆောက်အအုံတင်တဲ့မှန်အမဲတပ်မာစီဒီဘန့်စ်ကားပေါ်ကကင်ဂျွန်အွန်းကိုသတင်းသမားတွေမတွေ့လိုက်ရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားတို့ထိပ်သီးဆွေးနွေးပွဲကျင်းပမဲ့စင်ကာပူမှာလုံခြုံရေးကိုတည်းအထူးတင်ကြပ်ထားပါတယ်။ထိပ်သီးဆွေးနွေးပွဲအတွက်စင်ကာပူဘက်ကအစီအစဉ်တွေအပေါ်မြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကပါချေနှက်အားရတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း80တိရှိလာတဲ့အတားအဆီးတွေကိုဖယ်ရှားလိုတဲ့ဆန္ဒတွေကိုလည်းတွေ့မြင်နေရတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာသတင်းထောက်တွေကိုပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မကြာခင်မှာပဲစင်ကာပူကိုရောက်လာဖို့ရှိနေပြီးမနေ့ပြန်တနင်္လာနေ့မှာတော့စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒီလာမယ့်ထိပ်သီးဆွေးနွေးပွဲဟာရှေ့မြောက်အာရှဒေသအတွက်တည်းမဟုတ်ဘဲနဲ့အာရှဒေသတစ်ခုလုံးနဲ့ကမ္ဘာတစ်ခုလုံးကိုပါတက်ရောက်မယ့်ကိစ္စရပ်ဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းကအခုတနင်္လာနေ့မှာသတင်းထောက်တွေကိုပြောပါတယ်။ဂျွန်လာ၁၂ရက်နေ့လုံးမဲ့သမ္မတ Trump နဲ့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်တို့နှစ်ဦးကြားတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်စင်ကာပူနိုင်ငံကပြင်ဆင်မှုတွေလုပ်နေရမှာဝန်ကြီးချုပ်လီရှန်လွန်းကအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim ဟာတနင်္လာနေ့နေ့လယ်ပိုင်းစင်ကာပူနိုင်ငံကိုရောက်ရှိလာပြီးတော့ဝန်ကြီးချုပ်ဒီလီရှန်လွန်းနဲ့တွေ့ဆုံပါတယ်။ညနေပိုင်းမှာတော့စင်ကာပူကိုအမေရိကန်သမ္မတရောက်ရှိလာမှာဖြစ်ပါတယ်။အခုလိုမျိုးသမ္မတ Trump ကမြောက်ကိုရီးယားခေါင်းဆောင်နဲ့တိုက်ရိုက်ထိတွေ့မှုဟာမြောက်ကိုရီးယားကလူလာနေတဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုကိုလည်းရရှိသွားစေမှာပါ။နှစ်ပေါင်းများစွာကမ္ဘာဆက်ကုန်ကနေပြီးတော့ထိကျန်ဖြစ်နေတဲ့မြောက်ကိုရီးယားအတွက်တော့ဒါဟာကြီးမားတဲ့ရလဒ်ပါ။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းခြင်းအဖြစ်တစ်ဖက်မှာတော့မြောက်ကိုရီးယားနိုင်ငံအတွက်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေမြောက်ကိုရီးယားနိုင်ငံကိုအကာအကွယ်ဖြစ်စေမယ့်စိတ်ချလုံခြုံမှုတွေနိုင်ငံတကာအထူးဖြစ်ဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်မှုတွေကိုပြန်လည်ရရှိစေဖို့အတွက်အမေရိကန်သမ္မတ Trump ကအပြည့်ယူသဘောလုပ်နေပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့အတွင်းကူးပြောင်းရေးငြိမ်းချမ်းရေးဖော်ဆောင်ရေးတို့မှပူးပေါင်းဆောင်ရွက်သွားဖို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကကတိပြုတဲ့အကြောင်းပူးရဲကြေညာချက်မှာဖော်ပြပါရယ်အထူးသဖြင့်လက်ရှိဖြစ်ရှင်းနေရတဲ့ရိုဟင်ဂျာပြည်ပခါမှာဆိုရင်လေဒုက္ခသည်တွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနေပြန်နိုင်ရေးဘေးကင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုတာဒီအပါအဝင်မြန်မာဘက်ကပိုင်းဖြတ်ဆောင်ရွက်နေတာတွေကိုကြိုဆိုတဲ့အကြောင်းကနေဒါမှာချင်းပတ်ခဲ့တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ပူးရဲကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းနားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမသုံးပါဘူး။ဒုက္ခသည်တွေဌာနေပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အချင်းအတိုက်အတာတစ်ခုအထိပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ရခိုင်ဒေသတွင်လူခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတော့မူလသဘောထားအတိုင်းပဲဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအကြီးတန်းရာရှိတဦးကလည်း VOE ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မဲ့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့အမေရိကန်ပါအဝင်နိုင်ငံတကာဘက်ကကြိုဆိုထားပါတယ်ရှင်။
ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ SCO ထဲမှာအိန္ဒိယနဲ့ပါကစ္စတန်တို့အဖွဲ့ဝင်အဖြစ်ရောက်ရှိပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့ SCO ရဲ့ထိပ်သီးအစည်းအဝေးကိုပြုလုပ်နေပါတယ်။ SCOR ဆိုလို့ရှိရင်အာရှလေပိုင်းဒေသမှာအမေရိကန်ဩဇာကြီးလာတာကိုဟန်တားဖို့ဆိုတဲ့သဘောဖြစ်တယ်လို့လေးလာသူတွေကယူဆထားကြတာပါ SCO ကိုကမန်းကထပြုတဲ့နိုင်ငံတွေကတော့တရုတ်ရုရှားကဇစ်စတန်ဥဘကစ္စတန်ကဇစ်စတန်နဲ့တာဂျစ်စတန်တို့ဖြစ်ကြပါတယ်တရုတ်နိုင်ငံရဲ့ရှေ့ဘက်ကမ်းရိုးတန်းကဂျိုင်ဒုံးမှာအခုထိပ်သီးဆွေးနွေးပွဲကိုကျင်းပခွင့်ယူနေတာဖြစ်ပါတယ်အခုတနင်္ဂနွေနေ့လှုပ်တဲ့ဖွင့်ပွဲကိုတရုတ်သမ္မတရှီကျင်းပင်ကအဖွင့်အမှားစကားပြောပါတယ်တနင်္ဂနွေရဲ့အကျိုးစီးပွားကိုကြည့်တဲ့မူဝါဒရေတိုအမြင်မူဝါဒနဲ့အပိတ်စဉ်းစားမှုမူဝါဒတွေကိုဖယ်ရှားပြစ်ရလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဥပဒေသားတွေကိုထိန်းထားရမယ်ပြင်နိုင်ငံစုံကုန်သွယ်ရေးစနစ်ကိုထောက်ခံပြီးတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကိုတည်ဆောက်ရမယ်လို့လည်းတရုတ်သမ္မတကသူ့ရဲ့အဖွင့်မေးခွန်းမှာပြောပါတယ်အခုလိုတရုတ်သမ္မတရဲ့ပြောဆိုချက်ဟာပြီးခဲ့တဲ့ G7 စက်မှုထိပ်သီးဆွေးနွေးပွဲအတွက်မှာအမေရိကန်နဲ့မဟာမိတ်တွေကြားကုန်သွယ်ရေးဆိုင်ရာကိုယ်လှည့်ချက်တွေဖြစ်ခဲ့တာကိုညှိနှွန်းပြောဆိုလိုပုံရတယ်လို့နိုင်ငံရေးသုံးသပ်သူတွေကရှုမြင်ပါတယ်။ကနေဒါဝန်ကြီးချုပ်ဟာထိတ်တိုက်မတွေ့ရတဲ့ပြောညံ့သူဖြစ်တဲ့မျိုးမသားလို့သူဖြစ်တဲ့ဆိုပြီးတော့သမ္မတ Trump ကသူ့ရဲ့ Twitter အကောင့်မှာဒီအစည်းအဝေးပြီးမှရေးခဲ့ပါတယ်။သူတို့နှစ်ဦးကြားသဘောကိုယ်လှည့်ခဲ့တဲ့ကုန်သွယ်ကုန်ကိစ္စကိုကနေဒါဝန်ကြီးချုပ်ကသူမရှိတော့မှသတင်းတောက်တွေကိုပြောဆိုခဲ့တာကိုညှိနှွန်းပြီးတော့အခုလိုရေးလိုက်တာဖြစ်ပါတယ
်။ American သမ္မတ Donald Trump နဲ့အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံကြားဆက်ဆံရေးကိစ္စကင်တွယ်ပုံကိုအစ္စရေးနိုင်ငံသားဂျူးနွယ်ဘွား89ရာခိုင်နှုန်းကထောက်ခံပြီးအမေရိကန်နိုင်ငံသားဂျူးနွယ်ဘွားတွေရဲ့44ရာခိုင်နှုန်းသာထောက်ခံတယ်လို့သုတေသနစစ်တမ်းသစ်တရက်ကဖော်ပြလိုက်ပါတယ်ရှင
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းခြင်းတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။ Facebook လူမှုကွန်ရက်ဆံမျက်နှာကိုတုံးပြီးအမုန်းတရားဖြန့်ချီနေတာတွေအပါအဝင်လူခွင့်ရေးအပေါ်တက်ရောက်မှုတွေနဲ့ Facebook သုံးစွဲသူမြန်မာတွေရဲ့အချက်အလက်လုံခြုံရေးတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မြန်မာဘာသာစကားနဲ့မြန်မာနိုင်ငံခြေနေကိုတကယ်နားလည်သဘောပေါက်သူတွေနဲ့စောင့်ကြည့်စီစစ်ဖို့မြန်မာရက်ဖက်အဖွဲ့အစည်းတွေက Facebook တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။မြန်မာပြည်ရင်းကရက်ဖက်အဖွဲ့အစည်းပေါင်း35ဖွဲ့နဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံစဉ်အခုလိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုမတ်စုမွန်တင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုသူတွေပိုများလာတာနဲ့အမျှဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားဖြန့်ဝေတာတွေလူမျိုးရေးဘာသာရေးအဓိကယုံဖြစ်စေနိုင်တဲ့သတင်းအမှားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေနဲ့ပတ်သက်ပြီးတော့အရက်ဖက်အဖွဲ့အစည်းတွေဘက်ကစနစ်တကျစောင့်ကြည့်ပြီးတော့ပိတ်ပင်တားဆီးပေးဖို့ Facebook တာဝန်ရှိသူတွေကိုသတင်းပေးဖို့တိုင်ကြားခဲ့တာတွေရှိပါတယ်။သတင်းချက်လက်တွေလုံခြုံရေးအရက်ဖက်အဖွဲ့အစည်းတွေဘက်ကစုပေါင်းပြီးလဲ Facebook ရဲ့တာဝန်ရှိအမှုဆောင်အရာရှိချုပ် Mark Zuckerberg ထံကိုအဖွဲ့ပေးစာတွေပေးပို့ပြီးတောင်းဆိုခဲ့ကြသလို Mark Zuckerberg ဘက်ကလည်းအရက်ဖက်အဖွဲ့အစည်းတွေကိုပြန်တုံ့ပြန်ဖြေရှင်းခဲ့ပါတယ်။ Facebook အဖွဲ့တာဝန်ရှိသူတွေကမြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့ဂျိုလာ၈ရက်နေ့ကတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းပြခဲ့သလိုမြန်မာအရက်ဖက်အဖွဲ့အစည်းတွေဘက်ကလည်း Facebook ဘက်ကအရေးတကြီးဆောင်ရွက်တင်တာတွေကိုအကြံပြုခဲ့တယ်လို့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့ဒေသဆိုင်ရာညှိနှိုင်းဆက်ဆံရေးတာဝန်ခံမဝေဖြိုးမြင့်ကရှင်းပြပါတယ်
။ကျမတို့ဒီအဓိကပေါ့နော်ဒီရက်ဖက်ဖွဲ့စည်းနေတွေ့တဲ့အခါသူတို့အဓိကမြန်မာပြည်မှာကလက်ရှိမှာဆိုလို့ရှိရင်ဒီ Facebook တုံးဆဲဥရလည်းရန်များတယ်။အဲ့ဒီ Facebook ရဲ့အဓိက impact ပေါ့နော်သူခုရေးပေါ်မှာတက်ရောက်မှုကလည်းရန်များတဲ့အခြေအနေတွေရှိတယ်ပေါ့နော်။ပြီးတော့တက်ရောက်မှုရဲ့အချက်တွေကိုသူတို့ပြန်တုံးဆက်မယ်။ပြန်လည်လာပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါ့နော်ဒီပြင်ဆင်လို့ရမလဲဆိုတဲ့ဒီမှာဒီအတွက်တီးတန့်လုပ်ပါမယ်ဆိုပြီးတော့ click လုပ်ပေးကြပါရစေ။ဆိုတော့ consultant တယောက်ကိုငှားထားတယ်။အဲ့ဒီ consultant အဖွဲ့ကနေပြီးတော့မှလည်း discuss ကိုလုပ်သွားမှာဖြစ်တယ်ပေါ့နော်။နောက်တစ်ချက်ကကျတော့အခုကျမတို့ဒီ Facebook မှာကြောက်ရတယ်ပေါ့နော်ဒီ account ကိုပိတ်တဲ့ဟာတွေလို့နောက်ပြီးတော့ဒီ post တွေကိုဖြုတ်တာတွေလို့ဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့မှာ community standard guideline ရှိတယ်ပေါ့နော်။အဲ့ community standard guideline ကို enforce လုပ်တဲ့နေရာမှာပေါ့နော် line အောင်လုပ်တဲ့နေရာမှာဟိုရှင်းလင်းကြည့်ကြဖို့ပေါ့နော်။အဲ့လိုမျိုးလည်းကျမတို့တောင်းဆိုခဲ့တာရှိတယ်။အဲ့ဒီတော့တချို့ပိုင်းတွေမှာသူရဲ့ system ကအားနည်းတဲ့အချက်တွေတော့သူပြင်မယ်ဆိုပြီးတော့ပြောခဲ့တာတွေရှိပါတယ်ရှင်။ဒါကအဓိကတစ်ချက်ပေါ့နော
်။လူမျိုးရေးဘာသာရေးဆန်တဲ့လှုံ့ဆော်မှုတွေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်ရေးနဲ့စောင့်ကြည့်စီစဉ်နိုင်ရေးအတွက် Facebook ဘက်ကနေ community standards ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှုနောက်မြန်မာဘာသာစကားကိုတေချာကျွမ်းကျင်နားလည်ပြီးတော့မြန်မာနိုင်ငံရဲ့အခြေခံသမိုင်းကြောင်းအကြောင်းအရာတွေကိုလည်းနားလည်သဘောပေါက်တဲ့သူတွေကိုပဲစောင့်ကြည့်စီစစ်သူတွေအဖြစ်တာဝန်ပေးဖို့ကိုလည်းရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုခဲ့တယ်လို့မတ်ဝေဖြိုးမြင့်ကပြောပြပါဗျာ။ကျမ
တို့ဒီ hate speech ကိစ္စပေါ့နော် ဒီအမုန်းတရားနဲ့ပတ်သက်တဲ့အခါပေါ့ဒီမှာဒီ Facebook ပေါ်မှာပြန့်နှံ့တဲ့ကိစ္စမှာတော့အဓိကကသူတို့ဒီ review လုပ်တဲ့ဟာပေါ့နော် review လုပ်တဲ့ဟာမှာသူတို့ရဲ့အားနည်းချက်တွေကျမတို့ဆွေးနွေးခဲ့နေတာဒီအချိန်ကြီးရှိခဲ့ပါတယ်ဒီမှာလည်းပဲကျမတို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီမြန်မာစကားဘာသာစကားတန်းတူနေမှာပေါ့မြန်မာရဲ့အခြေအနေတွေကနားလေတဲ့ပေါ့နော်သူတို့ reviewer တွေပေါ့နော်အလုံးလောက်ခတ်ထားပေါ့နော်ဒီ machine ဖြစ်တော့အသုံးပြုတယ်ဆိုလို့ရှိရင်လည်းအဲ့ဒီ machine ဖြစ်ကတိရောက်တဲ့စနစ်ဖြစ်ဖို့ဆိုပြီးတော့ဟိုကျမတို့အရင်ကနေကတောင်းဆိုနေခဲ့တာရှိပါလေအဲ့ဒါကိုတည်းသူကလုတ်ဆောင်ပါမယ်လို့တော့ပြောတယ် Facebook မှာ hate speech ကိစ္စနဲ့ပတ်သက်ပြီးတော့တယောက်တူတယောက်က report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာဆန်ဆန်နဲ့ဒီတိတိကျကျဖြစ်နိုင်အောင်တော့သူတို့ access system တစ်ခုပေါ့နော်ဟိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့သူတို့ပြန်ပြောခဲ့တာရှိပါလေ
မြန်မာနိုင်ငံနဲ့ပတ်သက်ပြီး Facebook ဘက်ကခိုင်မာတဲ့မူဝါဒတွေနောက်အလွှာအလုံးကိုလွှမ်းခြုံနိုင်မယ်လေးလာမှုသူဒေသနာနဲ့ဆက်သွယ်ရေးပိုင်းဆိုင်ရာစနစ်တကျရှေ့ဆက်ပြီးတော့ဆောင်ရွက်နိုင်မှုအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုပါတယ
်တို့ဒီရက်ဖက်ဖွဲ့စည်းတွေရဲ့ပေါ့နော်အရင်လေရက်ဖက်ဖွဲ့စည်းတွေရဲ့သဘောထားတွေဒီပါဝင်ဖို့ပေါ့နော်အဲ့ဒါမျိုးတော့ကျမတို့ချက်ပြီးတော့ပြောခဲ့တာတွေရှိပါတယ်ဟိုအတိအကျပေါ့နော်ဟို time frame နဲ့ဘယ်နေ့မှာရက်ဖက်ဖွဲ့စည်းနဲ့ဘယ်လိုတွေ့မယ်လို့ဆိုတော့အတိအကျ group plan တော့ကျမတို့မရှိခဲ့ပါဘူးဒါပေမဲ့ဟိုကျမတို့အရင်ကနေလည်းတိုက်ခဲ့တယ်လို့မျိုးပဲကျမတို့အပြန်ပြည့်ခဲ့တဲ့ဟာတွေရှိတယ်ပေါ့နော်ဟိုသူတို့ကလုပ်မယ်ဆိုပြီးတော့ဂရီကဝစ်ပြည့်ခဲ့တဲ့ဟာတွေရှိတယ်ဒီဓာရီရဲ့တိုးတက်မှုပေါ်မှာကျမတို့ဆက်ပြီးတော့စောင့်ကြည့်သွားမယ်လိုအပ်လာခဲ့တဲ့ဆိုလို့ရှိရင်ကျမတို့ Facebook team တွေဒါရိုက်ပြန်ပြီးတော့ဆက်ပြီးတော့လိုအပ်တဲ့အချက်ကိုကျမတို့ထောက်ပြပြန်ဆိုတော့မှာဖြစ်ပါတယ
်ဂျွန်လ9ရက်နေ့ကနေဂျွန်လ10ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာတဲ့ Facebook တာဝန်ရှိသူတွေဟာအစိုးရပြန်ကြားရေးဝန်ကြီးဌာနဝန်ကြီးအပါအဝင်အစိုးရပိုင်းတာဝန်ရှိရသူတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်အစိုးရတာဝန်ရှိသူတွေနဲ့ Facebook အဖွဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအမုန်းတရားတွေဖြန့်ဝေနေတယ်လို့နာမည်ကြီးသူတချို့ရဲ့ Facebook account တချို့ကို Facebook ကနေပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သူတို့ဘက်ကပိတ်သိမ်းခိုင်းတာမဟုတ်တဲ့အကြောင်းပြန်လည်သတင်းထုတ်ပြန်ခဲ့ရပါတယ်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုပြီးတော့ရည်ရွယ်ချက်ရှိရှိအမုန်းတရားဖြန့်ဝေနေတာတွေဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်ဆိုတာကိုလည်းလူခွေစောင့်ကြည့်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဘက်ကလည်းသတိပေးပြောဆိုထားပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါ VOA ရဲ့တင်းငွေညံ့နေခြင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုနားဆင်ရမယ့်သတင်းလွှာမှာတော့ကက်ရှမီးယားပြည်နယ်အပါအဝင်အိန္ဒိယနိုင်ငံတဝန်ရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်အစုအပြုံလိုက်ပြန်ပို့ဖို့အိန္ဒိယအစိုးရကအစီအစဉ်ဆောင်ရွက်နေပြီးမြန်မာအစိုးရနဲ့လည်းဆွေးနွေးဖို့ရှိကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးရာဂျ်နတ်စင်ကပြောကြားလိုက်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးမတ်အင်ဂျင်နိုင်ကတင်ပြမှာပါရှင်
။အိန္ဒိယနဲ့ပါကစ္စတန်နယ်စပ်ကကက်ရှမီးယားဒေသကိုနှစ်ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေခြင်းပြုလုပ်တဲ့တောက်ကြာနေကသတင်းစာရှင်းလင်းပွဲမှာအိန္ဒိယမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးဗဟိုအစိုးရရဲ့အစီအစဉ်ကိုပြည်내အစိုးရတွေစီကိုအတိပေးအကြောင်းကြားထားတယ်လို့ပြည်ထောင်စုဝန်ကြီးရာဂျ်နတ်စင်ကပြောသွားတာပါ။
अपने मंत्रालय से हम लोगों ने सभी राज्य सरकारों
को पीने सोया आलों को ကျွန်တော်တို့ဝန်ကြီးဌာနကနေအကြောင်းကြားစာပို့ထားပြီးပါပြီ။ကိုယ်နဲ့သက်ဆိုင်တဲ့ပြည်내တွေမှာရိုဟင်ဂျာတွေရှိနေတယ်ဆိုရင်သူတို့ကိုဖော်ထုတ်ပြီးသူတို့ရဲ့ဇီဝအချက်အလက်တွေယူဖို့နဲ့စစ်တမ်းကောက်ယူပြုစုဖို့အကြောင်းကြားထားပါတယ်။ကိုယ့်ရဲ့ပြည်내တွေမှာရှိနေတဲ့ရိုဟင်ဂျာအရေးအတွက်အချက်အလက်တွေကိုဗဟိုအစိုးရကိုပေးပို့ရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်내အစိုးရတွေအနေနဲ့ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ဖို့ရိုဟင်ဂျာတွေကိုဘလို့ပဲဖြစ်ဖြစ်တပ်တွေကအထောက်အထားတွေထုတ်မပေးဖို့အဲ့ဒီအထောက်အထားတွေကတဆင့်အနာဂတ်မှာသူတို့တွေဟာအိန္ဒိယနိုင်ငံသားဖြစ်ခွင့်တောင်းဆိုလာနိုင်တဲ့အတွက်ကြောင့်သတိထားဖို့ပြောထားပါတယ်
ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကအတိအမှန်မပြုဘဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့ခေါ်ဝေါ်ထားပါတယ်။အနောက်ဘင်္ဂလားနဲ့အာတမ်ပြည်နယ်တွေရဲ့အရှေ့ဘက်မှာအခြေစိုက်တဲ့မှောင်ခိုလုပ်ငန်းလုပ်ကိုင်နေသူတွေဟာအိန္ဒိယဘက်ခိုးဝင်လာတဲ့ရိုဟင်ဂျာတွေအတွက်တပ်တေခံကပ်ပြားအထုတွေကိုစီစဉ်လှုပ်ဆောင်ပေးခဲ့တယ်လို့အိန္ဒိယဗဟိုထောင်လန်းရေးအေဂျင်စီကအစီရင်ခံတင်ပြပြီးတဲ့နောက်အခုလိုပြည်ထောင်စုဝန်ကြီးကသတိပေးပြောဆိုခဲ့တာပါ။ဒီအစီအခံစာအရအနောက်ဘင်္ဂလားမှာရှိတဲ့အစိုးရမဟုတ်တဲ့မွတ်စလင်အဖွဲ့အစည်းတချို့ကနေတပ်တေခံအထောက်ထားစာရွက်စာတဲ့အတုတွေပြုလုပ်တဲ့လုပ်ငန်းမှာပါဝင်ပတ်သက်နေပြီးရိုဟင်ဂျာဒုက္ခသည်တွေစခန်းထဲမှာနေထိုင်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။အိန္ဒိယဗဟိုအစိုးရကတော့သူတို့ရိုဟင်ဂျာစီးရင်အတိအကျရတာနဲ့မြန်မာနိုင်ငံကိုပြန်ပို့ဖို့အစိုးရချင်းစကားပြောမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ
်။ရာဂျ်ဆာကာရွန်ကေဒွါရာ
ရိုဟင်ဂျာရေးတဲ့နဲ့သူတို့ရဲ့အသေးစိတ်အချက်အလက်တွေကိုပြည်내အစိုးရတွေစီကရရှိပြီးတဲ့နောက်နိုင်ငံသားရေးဌာနကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။အဲဒီနောက်ရွေးညာတွေပြန်ပို့မဲ့လုပ်ငန်းစဉ်ကိုစတင်ဖို့မြန်မာအစိုးရနဲ့စပြီးတော့စကားပြောမှာဖြစ်ပါတယ
်။လက်ရှိအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပေါင်း4000ရှိနေပါတယ်ရှင
်။မတ်အင်ဂျင်နိုင်ပါရှင်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစ်တိုက်ဖြတ်စစ်ဆင်ရေးအတွင်း
လူပေါင်း100ကျော်ပြစ်တက်ခံရပြီးဖမ်းဆီးခံထားရသူ1000ကျော်ရှိနေပြီလို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြောဆိုထားပါတယ်။ထောင်ချောက်ဆင်ပြီးပြစ်တက်ခံခဲ့ရတာလို့တည်ဆုံးသူတဦးရဲ့မိသားစုဝင်တွေကစွပ်စွဲထားတယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကလည်းတည်ဆုံးခဲ့ရသူတွေအရေးစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။AFP နဲ့ Writers သတင်းတွေကိုကိုးကားပြီးမတ်သိငီထိုက်ပြောပြပေးမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေးစစ်စင်ရေးစပီးသတင်းသုံးပတ်အတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့သေဆုံးသူ130လောက်ရှိနေပြီးဖမ်းဆီးခံထားရသူက13000ကျော်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မူရစေဝါတိုက်ဖြတ်ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြီးခဲ့တဲ့မေလအစောပိုင်းမှာအတည်ပြုပေးခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်စဉ်ခန့်မှန်းခြေဒေါ်လာသန်း3000လောက်တန်ဖိုးရှိတဲ့ယာဘစိတ်ကြွဆွေးပြားတွေပြန့်နှံ့နေတာလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါ။ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကတော့မူရင်ဆေးဝါသုံးဆွဲမှုရောင်းဝယ်ဖောက်ကားမှုတွေကြောင့်တော့လူတွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးရတာမျိုးမဖြစ်သင့်ဘူးလို့ပြောဆိုပြီးတည်ဆုံးခဲ့ရသူတွေအရေးစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုထားပါတယ်။စုံစမ်းစစ်ဆေးရေးလှုပ်ဆောင်ပါမယ်လို့ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးကကုလလူ့ခွင့်ရမဟာမင်းကြီးကိုအမှတ်ခံပြောကြားခဲ့တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရရာဘီနာရှမ်ဒါစနီကပြောပါတယ
်။ The High Commissioner for Human Rights met with the Bangladeshi Minister of Law.
လူခွင့်ရေးမဟာမင်းကြီးနဲ့ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးတို့တွေ့ဆုံခဲ့ကြပြီးတရားရေးဝန်ကြီးဘက်ကတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပါမယ်လို့လူခွင့်ရေးမဟာမင်းကြီးကိုအာမခံပြောကြားခဲ့ပါတယ်။ဒီကတိကဝတ်အတိုင်းအစိုးရဘက်ကဆောင်ရွက်ဖို့ကျမတို့တောင်းဆိုပါတယ်။ဒါအပြင်တပ်ဖြတ်မှုကျူးလွန်တဲ့သူတွေကိုတရားဥပဒေအရစီရင်နိုင်ဖို့ရှေ့ရှုပြီးတော့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်မှုပွင့်လင်းမြင်သာမှုရှိပြီးအဓိပ္ပာယ်ပြေဝါတဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့လည်းတောင်းဆိုပါတယ်။
မူရင်ဆေးဝါးရောင်းဝယ်သူတွေအဖြစ်ဆွဆွဲခံရပြီးတဲ့နောက်တပ်ဖြတ်ခံခဲ့ရသူတွေတဲ့ကတဦးရဲ့ဇနီးကတော့သူခင်ဘုန်းကိုအင်ကနေခေါ်သွားပြီးတဲ့နောက်မှာတပ်ဖြတ်ခဲ့တာလို့ပြောပါတယ်။သူ့အမျိုးသားကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့လဲအိုင်ရှာဘီဂွန်းကဆွဆွဲပါတယ
်။ပါလီတေကေတေကေနီပိုရီပိုရီခွန်ပီတပဘေဟော့တာ
သူ့ကိုစစ်တဲ့ထောက်လန်ရေးကလူတယောက်ကခေါ်သွားတာပါ။အင်ကနေလာခေါ်သွားတာပါ။ပြီးတော့ကျမအမျိုးသားကိုအချိုးချောင်းဘာမှမပြောပဲအရေးပေါ်ကျုံ့ပြန်ကြံရွေးတက်ဖွဲ့ကိုလွှဲပေးလိုက်ပါတယ်
။ဘင်္ဂလားဒေ့ရှ်ရဲ့ဆိုးရဘက်ကတော့တရားဥပဒေနဲ့မညီတဲ့တုတ်တင်မှုမျိုးမရှိဘူးလို့အစောပိုင်းတုန်းကညှင်းဆိုထားပြီးမူရတိုက်ဖြတ်ရေးစစ်စင်ရေးအပေါ်မှာလူလူကြားကြဲကြဲပြက်ပြက်ထောက်ခံထားတယ်လို့လည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးဘက်ကတော့သတင်းသုံးပတ်တာကာလအတွင်းလူပေါင်း1000ကျော်ဖမ်းဆီးခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးဒီလူတွေရဲ့အခွင့်အရေးကိုအစိုးရဘက်ကလေးစားလိုက်နာဆောင်ရွက်နေတယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရရာဘီနာရှမ်ဒါစနီကအခုလိုပြောပါတယ
်။ No, we have heard reports that their due process rights are not being respected.
And of course ဒီလူတွေကိုတရားစီရင်ရေးမှာအခွင့်အရေးတွေကိုလေးစားမှုမရှိဘူးဆိုတဲ့သတင်းတွေလည်းကျမတို့ကြားရပါတယ်။သတင်းသုံးပတ်အတွင်းလူပေါင်း 13,000 လောက်ဖမ်းဆီးတာမှာတယောက်ချင်းစီကိုဘာကြောင့်သူတို့ကိုဖမ်းရတယ်လဲ။ဖမ်းမိန်ထုတ်တာမျိုးဥပဒေအထောက်အကူပေးတာလိုမျိုးအခွင့်အရေးတွေကိုအပြည့်အဝလေးစားလိုက်နာဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ပါဘူးထင်သလိုဖမ်းဆီးချုံနှောင်ထားတာမျိုးတွေတောင်ဖြစ်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်ရဲ့မူရစေဝါတိုက်ဖြတ်ရေးစစ်စင်ရေးကဖိလစ်ပိုင်ရဲ့မူရစစ်စင်ရေးကနေပုံစံယူထားသလားဆိုတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မူရစေဝါတိုက်ဖြတ်နှိမ်နှင်းရေးစစ်စင်ရေးအတွင်းပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာလူပေါင်းထောင်နဲ့ချီတည်ဆုံခဲ့ရတာဖြစ်ပါတယ်ရှင်
။မတ်သိငီထိုက်ပါရှင်။ VOA American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားအမှာကတော့လူနာရဲ့အာခေါင်တွေပါဇက်တွေကိုဆရာဝန်တွေစမ်းရင်သုံးတဲ့ရှာကိုဖိတဲ့ဒုတ်ပြားလေးတွေကိုသုံးပြီးပိုလန်နိုင်ငံကဂစ်တာအပျော်တီးတဲ့သူတစ်ယောက်ကလျှက်စစ်ဂစ်တာတစ်လက်တီထွင်လိုက်ပါတယ်။ဒုတ်ပြားလေးတွေ1300လောက်ကိုသုံးပြီး6လလောက်အချင်းယူဖန်တီးခဲ့ရတာပါ။ Arash Arbadi ရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပါလိမ့်မယ်ရှင
်။ဒီလိုလက်မှုပညာနဲ့အမှုပညာပစ္စည်းဖန်တီးမှုကိုအရင်ကတွေ့ဘူးကျင်မှတွေ့ဘူးမှာပါ။ Michel Vlachek ဆိုတဲ့ဂီတာအပျော်တီးတဲ့ပိုလန်နိုင်ငံသားတစ်ယောက်ကဆရာဝန်သုံးရှာဟူဖိတဲ့ဒုတ်ပြားလေးတွေ1000ကျော်နဲ့လျှက်စစ်ဂီတာတစ်လက်ကိုဖန်တီးနိုင်လိုက်ပါပြီ။သူကအခုလိုပြောပါတယ်
Sama gitara is vikonona stisho.
Gitar lo ma do chaung le de 1303 ma de. Atha lai kon ne kap pi atwin ga o lout tha ba de. O ga atha 22 tat kap ba de. နိုင်ရီလက်တံလှဲ့တဲ့အတိုင်းကတ်ထားတဲ့အတွက်ပိုခိုင်ပါတယ်ဖရက်တန်တခုတည်းကိုပဲဒုတ်ချောင်းလေးတွေမသုံးတော့ပဲတစ်မာကိုသုံးပြီးလှောက်အောင်ဖန်တီးထားတာ
ပါရက်ွက်ထဲကစီစဉ်ဝေလာတဲ့ဒုတ်ချောင်းလေးတွေကိုပလော့ချက်တယောက်6လလောက်အချိန်ယူပြီးတော့ကော်ကတ်ခဲ့ရပါတယ်သူ့အိမ်မှာပြစ်ထားတဲ့အိမ်သုံးပစ္စည်းဒိုးထွားတွေနဲ့ဖြစ်အောင်လုပ်ခဲ့တာလို့သူကအခုလိုပြောပါတယ
် Dost tworzenie tej gitary nie używam żadnych
ciężkich ဆောင်းလို့ရေးပစ္စည်းအကြီးကြီးတွေသုံးပြီးဂီတာကိုဖန်တီးခဲ့တာမဟုတ်ပါဘူးရှီလည်းမရှိပါဘူးဒုတ်ချောင်းလေးတွေကိုဖြတ်တာစာရွက်ဖြတ်တဲ့ဓာတ်နဲ့ပါရေပေါ်ထိုးတာကော်ဘတ်စားတာရှိတဲ့ပစ္စည်းနဲ့သုံးပါတယ်ဒါကြောင့်လဲဒီလောက်အချိန်ယူရတာပ
ါ Professional guitar သမား Gorgeous Top Roseski ရောက်လာပြီးတကယ်တမ်းသူ့ guitar ကိုဒီခတ်တဲ့အချိန်မှာတော့ Blocher ဖန်တီးမှုရာထင်သွားခဲ့ပါပြီ guitar သမား Gorgeous Top Roseski ကခုလိုပြောပါတယ
် Jestem w szoku coś niesamowitego
ကျွန်တော်အံ့အားတင်သွားတယ်မယုံနိုင်ဘူးဆရာဝန်တွေရှာဖိတဲ့ဒုတ်လေးတွေနဲ့ဂီတာဖြစ်အောင်လုပ်နိုင်တာကိုကျွန်တော်လေးစားမိတာပါတကယ်တီးလို့ရတယ်အတန်ညှိကြည့်လို့ရတယ်ဖရက်တန်ကဖြောင်းပြီးလက်ထဲမှာအဆင်ပြေပြေတီးလို့ရပါတယ
်မစ်ချစ်ဘလော့ချ်တယောက်တခြားသူတွေနဲ့မတူတဲ့ electric ဂီတာကိုဖန်တီးလိုက်ပါပြီသူကိုယ်တိုင်ပျော်တီးတဲ့သူမျိုးဂီတာကျွမ်းကျင်အောင်တီးဖို့တော့လေ့လာသင်ရပါလိမ့်ဦးမယ်ဒီလိုသင်ဖို့ဆိုတာကအချိန်ကြာနေပါတယ်ဒါပေမဲ့6လလောက်အချိန်ယူပြီးဂီတာတွေလည်းဖြစ်အောင်ကိုယ်တိုင်ဖန်တီးထားပြီးပြီမို့အခက်အခဲဆုံးကိစ္စတခုကိုတော့အောင်မြင်အောင်ဆောင်ရွက်ပြီးသွားပြီလို့ပြောရပါလိမ့်မယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါတင်းငွေညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကိုယ်စားလှယ်အဖွဲ့လိုက်ပါလာတဲ့သမ္မတရဲ့ Air Force One လေယာဉ်ဟာစင်ကာပူပါရာလေဗာလေတပ်အခြေစိုက်စခန်းကိုခဏပဲဆက်ရောက်လာခဲ့ပါပြီ။သမ္မတထရန့်နဲ့လာမယ့်အင်္ဂါနေ့ချင်းပါမယ့်ထိပ်သီးဆွေးနွေးပွဲတက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းလည်းဒီကနေ့တနင်္ဂနွေနေ့မှာပဲစင်ကာပူကိုရောက်ရှိနေပြီဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်တို့လည်းစင်ကာပူသမ္မတနန်းတော်အစ်ထာနာဖဲလစ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တင်းငွေနေ့နေခင်ပိုင်းတရုတ်လေယာဉ်နဲ့စင်ကာပူနိုင်ငံချန်ဂီလေစိတ်ကိုဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတော့စင်ကာပူနိုင်ငံချိုင်ဝန်ကြီးဒေါက်တာဘီဗီယန်ဘာလာခရစ်ရှနန်ကလေစိတ်မှာကြိုဆိုခဲ့ပါတယ်။ကနေဒါနိုင်ငံမှာကျင်းပတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံအစည်းအဝေးမှာအမေရိကန်သမ္မတထွက်ခွာသွားပြီးနောက်ပိုင်းကနေဒါဝန်ကြီးချုပ်ရဲ့မှတ်ချက်ပေးပြောဆိုချက်တွေကိုအမေရိကန်သမ္မတကပြစ်တင်ဝေဖန်လိုက်ပြီးစစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံကိုတက်ရောက်ကြတဲ့ခေါင်းဆောင်ခုနှစ်ဦးရဲ့ကြေညာချက်ကိုလက်မှတ်မထိုးဖို့သူ့ကိုယ်စားလှယ်တွေကိုညွှန်ကြားခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်သမ္မတနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်တို့အခွန်တိုးခေါက်မှုကစောကားမှုဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကမှတ်ချက်ပေးပြောဆိုမှုကိုတော့ယုတ်တိမတန်နဲ့မယိုသားဘူးဆိုပြီးအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးပေါ်ဆောင်ရေးတို့မှာပူးပေါင်းဆောင်ရွက်သွားဖို့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကကတိပြုတဲ့အကြောင်းပူးရဲကြညာချက်မှာဖော်ပြလိုက်ပါတယ်။အထူးသဖြင့်လက်ရှိဖြစ်ရှင်းနေရတဲ့ရိုဟင်ဂျာပြည်ပခါမှာဒုက္ခသည်တွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးရသူတွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနပြန်နိုင်ရေးဘေးကင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုတာအပါအဝင်မြန်မာဘက်ကပိုင်ဖြတ်ဆောင်ရွက်မှုတွေကိုကြိုဆိုတဲ့အကြောင်းကနေဒါမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ပူးရဲကြေညာချက်မှာပြောဆိုထားပါတယ်ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ SCO တဲ့အိန္ဒိယနဲ့ပါကစ္စတန်တို့အဖွဲ့ဝင်အဖြစ်ရောက်ရှိပြီးတဲ့နောက်ပထမဆုံးအခြေ SCO ထိပ်သီးအစည်းအဝေးကိုကျင်းပနေပါတယ် SCO ဟာဆိုရင်အရှေ့လယ်ပိုင်းဒေသမှာအမေရိကန်ဩဇာကြီးလာတာကိုဟန်တားဖို့ဆိုတဲ့သဘောဖြစ်တယ်ဆိုပြီးလဲလိလာသူတွေကယူဆကြပါတယ်ရှင
်တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyek ဖြစ်ပါတယ် VUE American အတညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16925ရုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VUE ကိုနားအပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ထပ်ပြန်ဆောင်ရအောင်ရှင်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.